ါရှင်တန်ဒီစီမှာကျင်းပနေတဲ့အမေရိကန်အာဆီယံနှစ်ရပ်ကြာထိပ်သီးဆွေးနွေးပွဲကတော့တောက်ကြနေမှာအဆုံးသတ်သွားပါပြီ။မြမအရေးကိုပါထည့်သွင်းဆွေးနွေးကြတဲ့ဒီထိပ်သီးစည်းဝေးပွဲကနေမျှော်လင့်နိုင်စရာဘာတွေရှိနိုင်ပါသလဲဆိုတာကိုတော့လူအခွင့်အရေးလှူရှားသူတူဖြစ်တဲ့မတ်ဝေနှင်းပွင့်တုံကိုဆက်သွယ်မေးမြန်းထားတာရှုစားကြရအောင်ပါခင်ဗျာ
။မတ်ဝေနှင်းပွင့်တုံရေမင်္ဂလာပါခင်ဗျာ။အခုဆိုလို့ရှိရင်ဒီဝါရှင်တန်ဒီစီမှာအမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဒီကနေ့နောက်ဆုံးနေ့ဖြစ်ပါတယ်။အဲတော့ဒီမြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လာရင်ဒီထိပ်သီးဆွေးနွေးပွဲကနေဟလာဟိုဘယ်လောက်ထိပေါ့မျှော်လင့်နိုင်မလဲခင်ဗျာ။
ညောင်းတဲ့ကတော့ကျွန်တော်တို့အပြည်သူလူထုတွေကဟိုအတွေ့ပြည်တွင်းမှာနေတဲ့သူရောပြည်ပမှာနေတဲ့သူတွေကတော့ညောင်းတဲ့ကတော့ရှိပါတယ်ဒါပေမဲ့အဲလုံနိုင်တဲ့ဥစ္စာကလည်းအမေရိကန်နိုင်ငံအနေနဲ့ရောအာဆီယံနိုင်ငံအနေနဲ့ရောအများကြီးရှိတယ်ဒါပေမဲ့ခက်တာကသူတို့အဲလုံနိုင်တဲ့ဟာတွေကိုမလုတာကိုတွေ့ရတဲ့အခါကျတော့တော်တော်အခက်အခဲရောက်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဟိုဗောလီဘောပုတ်တဲ့ပုံစံမျိုးတွေတွေ့ရတာပေါ့နော်အဲ့အရာမျိုးကျတော့တကယ်ကိုအားမရတာမျိုးတွေတွေ့ရတယ်ကျွန်တော်တို့ဖြစ်ချင်တာကဘာလဲဆိုတဲ့အခါကျရင်အခုမြန်မာနိုင်ငံအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုတွေခံစားနေရတာကတော်တော်တစ်ဆက်တစ်ခေတ်ကိုခံစားနေရတာလူခွင့်ရေးအခြေအနေပြီးရင်ဒီ humanitarian အခြေအနေကြည့်မယ်ဆိုလို့ရှိရင်လည်းတော်တော်ကိုစိုးရွားတဲ့အခြေအနေမှာရောက်နေတဲ့အခါကျတော့ဒီလို volleyball ပုံမဲ့အစားကိုလုံနိုင်တဲ့ဟာမျိုးကိုလုတ်ဖို့ကျမတို့ကမျှော်လင့်တယ်American ဆိုလို့ရှိရင်လည်းတို့လုံနိုင်တဲ့စီးပွားရေးပိတ်ဆို့မှုတွေ sanction တွေပြီးရင်တကယ်ကိုအရေးယူလုံနိုင်တဲ့ဟာတွေရှိတဲ့ဟာကိုလုံဆောင်စေချင်တယ်အာဆီယံဆိုလို့ရှိရင်လည်းတို့ကအများကြီးပြောတာကတကယ်တမ်းတလို့ရှိရင်ညှိနှိုင်းဆွေးနွေးဖို့dialogue လုပ်ဖို့ဆိုတာဒါကျမတို့ပြည်သူလူထုတွေဘက်ကလုံးဝသဘောမတူနိုင်တဲ့အရာတွေပေါ့နော်ဒါပေမဲ့အခုအချိန်ကြီးကတော့တော်တော်မျှော်လင့်ချက်ကတော့နည်းနည်းနည်းရလို့ပြောရမှာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနှစ်တုန်းကဟလာအင်ဒိုနီးရှားမှာအာဆီယံဘုံသဘောတူညီချက်၅ရက်ကိုချမှတ်ခဲ့တယ်ဟိုတော့မြန်မာဘက်ကလိုက်အကောင့်ထဲဖော်ဖို့ဆိုပြီးတော့ပြောထားပေမဲ့လည်းအခုချိန်ထိတေချာတေချာအကောင့်ထဲဖော်တာမျိုးမတွေ့ရဘူးပေါ့ဆိုလိုတာကတော့ဒီဟာကအလုပ်သိမ့်မဖြစ်ဘူးဆိုပြီးတော့ဝေဖန်သုံးသပ်မှုတွေရှိတယ်အဲ့ခါကျတော့ဒီအမေရိကန်ပဲဖြစ်ဖြစ်အာဆီယံကပဲဖြစ်ဖြစ်ပေါ့နော်ဟိုတကယ်လှုပ်တင်လှုပ်ထိုက်တဲ့အခြားဤလန်ဘလိုဟာမျိုးတွေရှိနိုင်မယ်လို့မြင်မိလဲခင်ဗျာ
ဒီမှာပထမအဦးဆုံးပြောချင်တာကတော့ဒါပြည်သူလူထုတွေရဲ့ဆန္ဒကိုနားထောင်ဖို့အဓိကအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အခုဒါတစ်နှစ်ဆောင်ကြာလာပြီဒီ၅ချက်ဆိုတဲ့သဘောတူညီချက်မပြောနဲ့ဟုတ်တခြားဟာတွေတောင်မှဟိုအခြေခံလူအခွင့်အရေးကိစ္စတွေတောင်မှသူတို့တွေကဘာမှအကောင့်ထဲပေါ်ပေးခဲ့တာမရှိဘူးစစ်ကောင်စီကနေပြီးတော့အဲ့တော့အဲဒီစစ်ကောင်စီနဲ့ညီနားဆွေးနွေးရင်ကောင်းမလားသူတို့လုပ်ပေးတိုင်းကလူအခွင့်အရေးကိစ္စတွေဖြစ်လာမလားဆိုပြီးတော့ညှော်လင့်နေတာထက်ဆိုင်ဒီ American အစိုးရပဲဖြစ်ဖြစ်နိုင်ငံတကာအစိုးရတွေနိုင်ငံတကာအတိုင်းဝိုင်းကဒီလူလူတို့ရဲ့ဆန္ဒကိုအဓိကနားထောင်ပေးဖို့အဓိကလေးစားဖို့လိုအပ်တယ်လို့ကျွန်မပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြည်သူလူထုတွေကအခုချိန်ထိအသက်နဲ့ရင်းပြီးတော့ဒီကျွန်တော်ရဲ့ဒီမိုကရေစီအတွက်လူအခွင့်အရေးအတွက်ကိုအခုထိတိုက်ပွဲဝင်နေတာလေ။ဒါစစ်ကောင်စီဆိုတာကသူတို့ကတတ်နေတာစစ်ကောင်စီဆိုတာလူအခွင့်အရေးထိုးဖောက်မှုတွေကိုလုပ်နေတာဆိုတဲ့အခါကျတော့ဘသူနဲ့ညီနိုင်ဆွေးနွေးရမယ်ဘသူရဲ့ဆန္ဒကိုပို့ပြီးတော့လေးစားရမယ်ဆိုတာကဟိုပညာတတ်တဲ့လူတိုင်းကနည်းနည်းစဉ်းစားကြည့်လို့ရပါတယ
်။ဟောဒီနေရာမှာပေါ့နော်ဒီလူခွင့်ရေးကိစ္စဟိုပါလာရကြောင့်မမီးနေတာကဒီမြန်မာနိုင်ငံတွင်းမှာဟလာဖြစ်ပေါ်နေတဲ့လူခွင့်ရေးတချို့ဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကြားမှာဘလောက်ထိတိုက်တိုက်တွန်းတွန်းဟိုပြောဆိုဆွေးနွေးမယ်လို့မျှော်လင့်မိလဲခင်ဗျာ
ကျမတို့ကတော့အခုဒီမြန်မာနိုင်ငံအတောင်းပြောရဆိုတော့နည်းနည်းဟိုပို့ပြီးတော့ passionate ဖြစ်တာပေါ့နော်အဲကျမတို့ကမြန်မာပြည်ကလာတဲ့မြန်မာလူမျိုးတွေဖြစ်တဲ့အခါကျတော့အဲကိုယ့်နိုင်ငံအတောင်းကိုတော်တော်များများစဉ်းစားပြီးတော့အဲစိုးရိမ်တာတွေပြောလို့ရတယ်ဒါပေမဲ့အဲတကယ်တမ်းဒီလိုနိုင်ငံတကာအတိုင်းဝိုင်းတွေတွေ့တဲ့အခါကျလို့ရှိရင်တို့ကတော့ပို့ပြီးတော့တန်တမာရေးရဆန်တယ်ပြီးရင် diplomatic ဆန်တဲ့အခါကျတော့တို့ပို့ပြီးတော့စဉ်းစားတာ geopolitics ပေါ့ဒီနိုင်ငံအဲဒီ ASEAN နဲ့စကားပြောမယ်ဆိုလို့ရှိရင်တို့ပို့ပြီးတော့စဉ်းစားမှာစီးပွားရေးကိစ္စပါမယ်စီးပွားရေးကိစ္စပြောလာတဲ့အခါကျလို့ရှိရင်လည်းတရုတ်ကပါလာတဲ့အခါကျတော့မြန်မာနိုင်ငံအရေးကတော့ပြောရင်တော့ပြောမယ်ဒါပေမဲ့အဲ့လောက်ထိအရန်အရေးကြီးတဲ့ priority ထဲမှာမပါဘူးလို့တော့ကျွန်မ မြင်မိတာပေါ့နော်ဒါပေမဲ့လည်းအဲသူတို့လုံးသိလုံးထိုက်တဲ့ဟာကြီးရှိတာဖြစ်တဲ့အတွက်ကိုအဲအိုက်ကိစ္စကိုတော့ဆွေးနွေးမယ်လို့ကျွန်မမျှော်လင့်တယ်သူတို့မဆွေးနွေးသွားရင်လည်းကျွန်မတို့အဲနိုင်ငံတကာမှာရောက်နေတဲ့ပြည်သူလူထုတွေရဲ့ပြီးတော့ပြည်တွင်းထဲမှာရှိတဲ့ပြည်သူလူထုတွေကလုံးသိလုံးထိုက်တာကိုဆက်ပြီးတော့လုံသွားဖို့အစီအစဉ်တွေကတော့ရှိပြီးသားဖြစ်ပါတယ်ကျွန်မတို့ဒီကိစ္စကတော့ရက်သွားမှာမဟုတ်ဘူးသူတို့ပြောပြောမပြောပြောပေါ့နော်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဟလာစီပတိပခတွေကြောင့်ဟလာပြည်တွင်းဒုက္ခတွေအများကြီးအထွက်ပြေးတင်းဆောင်နေရတယ်ပုန်းခွနေရတယ်အဲ့ခါကျတော့ဒီအာဆီယံကအခုလုပ်မဲ့လူသားချင်းစာနာမှုအကူအညီတွေကစစ်ကောင်စီရဲ့ကိုယ်စားလှယ်တွေနဲ့ဟိုထိတွေ့ဆက်ဆံဆွေးနွေးပြီးတော့ဟိုလှုပ်သွားမဲ့လမ်းကြောင်းမျိုးလို့ဝေဖန်နေတာရှိတယ်ခင်ဗျာတကယ်လိုအပ်နေတဲ့လူတွေလက်ထဲကိုရောက်ရှိဖို့ဆိုရင်ဘယ်လိုမျိုးတိုက်တွန်းမှုတွေလိုအပ်တယ်လဲဘယ်လိုလှုပ်ဆောင်မှုတွေဖြစ်တင်ပါတယ်ခင်ဗျာ
အဓိကဟို basic ဥစ္စာကိုကြည့်မယ်ဆိုလို့ရှိရင်ကျမတို့ဒီမှာအဲဆေးဘေးဆောင်ဒုက္ခတွေကြီးရှိတယ်ပြီးရခတ်တိုင်းတကယ်ကိုဒုက္ခရောက်နေတဲ့ဒုက္ခတွေကြီးရှိတယ်ဒီလူတွေဖြစ်လာအောင်လုပ်နေတာကစစ်ကောင်စီကလုပ်နေတာဆိုတော့ဒီစစ်ကောင်စီကိုအတုံးချပြီးတော့ဒီဆေးဘေးဆောင်ဒုက္ခတွေကြီးကိုအဲရိတ်ခါပို့မယ်ဆိုတာဒါဘလို့မှမဖြစ်တဲ့အရာပေါ့နော်အခုတကယ်တမ်းမှာသူတို့ဒီဆေးဘေးဆောင် IPP ရလူတွေကိုဒါကိုရည်စင်းနေဆိုလို့ရှိရင်ထိုင်းနိုင်ငံကတစ်ဆင့်အဲ cross border aid ပုံစံမျိုးစီစဉ်လို့ရတယ်ပြီးရင်တခြားနိုင်ငံကနေပြီးတော့လည်းစီစဉ်လို့ရတယ်စစ်ကောင်စီကနေတစ်ဆင့်သွားဖို့ဆိုတာပထမဦးဆုံးအနေနဲ့ကမဖြစ်တဲ့အရာပြီးရင်လည်းလုပ်ရင်လည်းတကယ်အထိရောက်မဲ့အရာမျိုးမဟုတ်ဘူးအခုကျွန်တော်တို့တိုင်းငါးဒေသတွေမှာဆိုကြည့်မယ်ဆိုလို့ရှိရင်တိုင်းငါးလက်နက်ကိုင်အဖွဲ့ကြီးတွေဆိုတာသူတို့မှာ system နဲ့ရှိပြီးသားသူတို့ဘယ်လိုမျိုးဒီရိတ်ခါကိုတည်ယူပို့ဆောင်လို့ရတယ်ဆိုတဲ့ဟာမျိုး system ရှိပြီးသားအဲ့လိုမျိုးပဲကျွန်တော်တို့မှာ NUG အစိုးရရှိNUG အစိုးရကတဆင့်သွားမယ်ဆိုရင်လည်းသူတို့ကိုရက်ကနေတဆင့်ဘလို့မျိုးထိရောက်တဲ့သူတွေစီလိုအပ်တဲ့သူတွေစီတွားလို့ရတယ်ဆိုတာမျိုးရှိတယ်စစ်ကောင်စီကတဆင့်သွားမယ်ဆိုတာဒါမဖြစ်တဲ့အရာပေါ့နော်ဒီကျွန်မပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့မဝင်းနေပြန်တော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကိုကျေးဇူးတင်ပါတယ်